ရဲ့ဤမြေကဝါမှာ2020ပြည့်နှစ်ဟာကိုဗစ် -19 ကာယောဂါဒဏ်ကိုတစ်နှစ်ပတ်လုံးအလူးလဲခံရတဲ့ဝင်းနေဝယ်ရာနှစ်ဖြစ်ပါတယ်။ကာယောဂါဖြစ်တဲ့အတွက်တခြားကိစ္စရပ်တွေပျောက်သွားတာမဟုတ်တာမို့ကမ္ဘာခရီးစနစ်ဟန်ချက်ပြတ်နေတာအခါတိုင်းနှစ်တွေအတိုင်းရှိနေပါတယ်။2020အတွက်အကြီးမားဆုံးပတ်ဝန်းကျင်ပြဿနာတွေကို earth.org ဆိုတဲ့ကမ္ဘာလုံးဆိုင်ရာပတ်ဝန်းကျင်ရေးရာအဖွဲ့ကဖော်ပြထားပါတယ်။ကမ္ဘာရာသီဥတုပြောင်းလဲတာစနရိတ်ခါလေလွင့်တာဇီဝမျိုးစုံမျိုးကွဲတွေဆုံးရှုံးတာပလတ်စတစ်အမိုက်တွေများတာတက်တော်ပြုံးတီးတာလေရုညဉ့်တာရေနံကြောက်မီးသွေးလိုရုပ်ကျင်းလောင်စာတွေလောင်ကျွမ်းတာရေခဲပြင်းတွေအေးပြောတာရင်းနဲ့စနရိတ်ခါဖူလုံရေးပြဿနာစတာတွေကိုဖော်ပြထားပါတယ်ရာသီဥတုပြဿနာကတော့မကြုံဘူးတဲ့အချိန်နဲ့တွားနေတယ်လို့ပြောပါတယ်2020ဟာပုံနှင်းဆုံး3နှစ်ထဲကတစ်နှစ်ဖြစ်တယ်လို့လဲ WMO ကမ္ဘာမိုးလေဝသအဖွဲ့ကဒီဇင်ဘာ1ရက်နေ့ကပြောကြားလိုက်ပါတယ်2017ကနေ2020ဟာအပူနွေးဆုံးနှစ်တွေဖြစ်ပြီး2015ကစလို့2020ပြည့်နှစ်ထိ6နှစ်စလုံးပူပြင်းလာတယ်လို့ပြောပါတယ်ဒါဝလက်တွေ့ကြုံရတဲ့အထက်တောတောင်တွေစင်းစင်းဆူဆူနဲ့တစ်ချိန်ကရာသီဥတုတမမျက်တာခဲ့ဘူးတဲ့မွန်ပြည်နယ်လဲပါဝင်ပါတယ်ရာသီဥတုပူပြင်းလာတဲ့အတွက်ရေပြဿနာကြုံရတယ်လို့လဲမွန်ပြည်နယ်အခြေစိုက်ချောက်တန်းမြန်မာ news editor ချုပ်ဦးနေမင်းကပြောပါတယ်။ကမ္ဘာနိုင်ငံတွေမှာသွာလာတွေကန့်သတ်လိုက်ချိန်မှာလေရူတဲ့ဖန်လုံအိမ်အနစ်တင်ဓာတ်မွေအရောက်နည်းသွားပေမဲ့အနစ်နစ်လာလာကရောက်နေတဲ့ဒုကြီးကြောင့်ကမ္ဘာကြီးပူနွေးနေတာရော့မသွားပဲရာသီဥတုပြောင်းလဲနေတာကလည်းငကိုပုံမှန်အတိုင်းပြန်ဖြစ်မလာပါဘူး။သမုတ်တရားပူချိန်ဟာစံချိန်တင်တဲ့အဆင့်ရောက်လာပြီးကမ္ဘာသမုတ်တရား80ရာခိုင်နှုန်းကျော်ဟာ2020ပြည့်နှစ်အတွင်းအချိန်ကာလတစ်ခုမှာအနဝါအပူလိုင်းတစ်ခုရိုက်ခတ်ခံရတယ်လို့ WMO ကပြောပါတယ်2017က2020ဟာအပူနွေးဆုံးကာလအဖြစ်မှတ်တမ်းဝင်မယ်လို့လည်း2020ကမ္ဘာရာသီဥတုအခြေအနေ Provisional Report ယာယီအစိန်ခန်းစာမှာဖော်ပြပါတယ်အပိသအစိန်ခန်းစာကို March လမှာထုတ်ပြန်ပါမယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပညာရှင်တွေတင်ပြတဲ့အချက်လက်တွေကိုအခြေခံပြီးအဲ့ဒီအစိန်ခံစားကိုပြုစုထားတာပါအလူမင်းပူပြင်းတာတွေဒေါမီတွေလောင်ကျွမ်းတာတွေရေလွှမ်းမိုးတာတွေအပါအဝင်ရာသီဥတုပြောင်းလဲတဲ့ကရက်တွေကိုဖော်ပြထားပါတယ် Atlantic သမုဒ္ဒရာမှာစံချိန်ချိုးတဲ့ Hurricane မုန်တိုင်းတွေကြောင့်တန်းနဲ့ချီတဲ့လူတွေရဲ့ကျန်းမာရေးလုံခြုံရေးထိခိုက်ရတဲ့အပြင် COVID-19 ကာယောဂါကြောင့်စီးပွားရေးမတည်မငြိမ်ဖြစ်ရတယ်လို့လည်းဖော်ပြပါတယ်ကာယောဂါဖြစ်ပေါ်တဲ့2020ပြည့်နှစ်ဟာလာညီညာရာသီဥတုဖြစ်တဲ့နှစ်လည်းဖြစ်နေပြန်ပါတယ်။စက်တင်ဘာလမှစတင်ပြီးမြန်မာနိုင်ငံမှာအခါအမဟုတ်မိုးရွာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။ရာသီဥတုစံချိန်တည်အောင်ပူနွေရေးချိန်ဟာလာညီညာဖြစ်တဲ့နှစ်နဲ့တိုက်ဆိုင်တတ်တယ်လို့လည်းကမ္ဘာမိုးလေဝသအဖွဲ့အတွင်းရေးမှူးချုပ်ပေါမောက်ခပက်ထရီတယ်လော့စ်ကပြောပါတယ်။2016တုန်းကလည်းဖြစ်ခဲ့ပါတယ်။လာညီညာဖြစ်ရင်ကမ္ဘာအပူချိန်အေးမြတဲ့တည်ရောက်မှုရှိပေမဲ့ဒီနှစ်အပူချိန်ကိုလာညီညာကဗရိတ်မအုံနိုင်ဘူးလို့လည်းပြောပါတယ်ဒီနှစ်ဟာ2016ကစံချိန်တင်ပူပြင်းခဲ့သလောက်နီးပါးပူပြင်းပါတယ်လို့လည်းပြောပါတယ်ဒီလိုရာသီဥတုဖောက်ပြန်နေတာကုစားဖို့တက်တော်ကဏ္ဍအရေးပါတာကိုမွန်ပြည်နယ်ပြည်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ
်ဒီရာသီဥတုပြောင်းလဲမှုကိုကျွန်တော်တို့အကောင်းဆုံးနည်းရတော့တက်တော်အစာယူခြင်းနော်ဟိုတစ်တုံးပြုံးသီးအောင်ကောင်းဝေးသိသိချင်းကအကောင်းဆုံးပဲလို့ကျွန်တော်တို့မြင်တယ်။အဲ့ဒါဆိုလို့ရှိရင်ရာသီဥတုလည်းမှန်မယ်မိုးလေလည်းတာမယ်အများရန်ပုံမှန်အဆက်မပြတ်ရွာသွန်းတာလေးအစမတန်ရွာသွန်းမှုတွေလည်းဟိုရှောင်းကွာလာတယ်ပေါ့နော်အဲ့ဒါတစ်ချက်တစ်ချက်တစ်ချက်နေတယ်နောက်တစ်ခုကမိုးအဆက်မပြတ်ရွာသွန်းရင်လည်းဒီတစ်တုံးတွေကဒီရေကြီးနေမြောက်မှုကမဖြစ်အောင်ဒီကိုအော်သိပေးနိုင်တယ်လို့မိုးတွင်ပြီးလို့လွေပိုင်းရောက်နေလဲရေချင်းမြစ်တွေဟောပျက်စီးဆုံးရှုံးနေအနေကိုလည်းတို့ကတော့ကာဝယ်ပေးနိုင်တယ်ဆိုတာကျွန်တော်ရဲ့ယူဆဒါကြောင့်မသိတော့တယ်ခင်ဗျာရှိဖို့တော့လို့လေ
မြန်မာနိုင်ငံမှာ2019 February လအထိဒေသခံအစုအဖွဲ့အပိုင်းတစ်တော်ဟက်တာ24,000ကျော်တည်ထောင်နိုင်တယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့2019မြန်မာနိုင်ငံပတ်ဝန်းကျင်ဆိုင်ရာစမ်းစစ်လေ့လာချက်မှာဖော်ပြထားပါတယ်ဒီလိုရှိလာတာကိုချီးကျူးရပေမဲ့အမျိုးသားတစ်တော်ကဏ္ဍပင်မစီမံကိန်းကရိမှန်းနဲ့2030-31မှာပြည့်မီရမယ်တစ်တော်ဟက်တာ9,000ကျော်ထက်သိသိသာသာရောင်းနေတယ်လို့ဖော်ပြထားပါတယ်ရှင်